ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကကြေးရွာတရွာမှာတမတော်ကမိုင်းရှင်းလင်းရေးပေးခဲ့ပြီးနောက်ဒုက္ခသည်တွေနေရပြန်နိုင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ဝိုင်းမော်မြို့နယ်တပန်ရန်ကြေးရွာမှာမိုင်းရှင်းလင်းတဲ့လုပ်ငန်းတွေပြည်စည်းသွားခဲ့တာကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရေးစီစဉ်ဖို့ KBC ကချင်နှစ်ချင်းကရိယာအဖွဲ့ချုပ်ကိုတမတော်ကအကြောင်းကြားခဲ့တာပါ။တမတော်မိုင်းရှင်းလင်းရေးအဖွဲ့တာဝန်ရှိသူတွေကရှင်းလင်းရေးလုပ်ငန်းတွေပြည်စည်းသွားတဲ့ကြေးရွာကိုလည်းစနေနေ့မှာပဲတွားရောက်လည်လာခဲ့ကြောင်း KBC အတွင်းရမှုဥတူမိုင်းကပြောပါတယ
်တပတ်ရံအတိကအဲ့နေရာမှာတွားကြည့်ကြတာပေါ့ကြည့်ကြဆိုတာတမတော်ကသူလက်ရှိတဲ့နေရာအဲ့ဒါတော့အာဏန်နဲ့နေရာတွားကြည့်ကြတယ်သူအဲ့မှာသူတို့အာဏန်နဲ့နေရာတွေမရှိပြတဲ့နေရာတွေမှာစပြီးဆောက်လို့ပို့ဒီတိဆောက်ဖို့တချို့တော့ဒီမှုပေါ့ဟိုနေရာတွားကြည့်တဲ့နေရာမှာလည်းတချို့တော့လုံးဝနေလို့မရတော့တဲ့အိမ်တွေရှိပါတယ်တချို့ကတော့လည်းပြင်ဖို့ပြင်လို့ရတဲ့အိမ်ကလေးတော့တွေးခဲ့တာပေါ့အရှိတာပေါ့အဲ့ဒါလေးလည်းကျွန်တော်တို့ကစစ်စစ်ပြီးတော့အဲလှုပ်ဆောင်သွားဖို့ရှိပါတယ
် KBC အဖွဲ့အကြီးအကဲတွေနဲ့မြစ်ကြီးနားမြို့မြောက်ပိုင်းတိုင်းစစ်ဌာနကြောင့်မလိခရိုက်တာမှာဒီဇင်ဘာ၁ရက်နေ့ကတွေ့ဆုံရမှာတော့တပ်မတော်ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ရေးနဲ့မိုင်းရှင်းလင်းရေးအကူအညီပေးမယ့်အကြောင်းပြောဆိုထားတာပါ။ကချင်ပြည်နယ်လက်နက်ကိုင်အဖွဲ့ KIA နဲ့18နှစ်ကြာအပြတ်ခရက်ဆက်ရဲသဘောတူညီချက်2017ခုနှစ်မှာပြက်ပြဲခဲ့ပြီးတိုက်ပွဲတွေပြန်ဖြစ်ရာကဒေသခံတွေအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြရတာပါ။လက်နက်ကိုင်ပြည်ပခန့်တွေကလည်းတန်းဆောင်နေကြရတဲ့ဒုက္ခသည်2000ကျော်ရှိရာဝိုင်းမော်မြို့နယ်မိုင်းနာ KBC စစ်ဆောင်စခန်းတာဝန်ခံဥပဒေဆိုင်ကတော့နေရပြန်မဲ့ဒုက္ခတွေတွေအတွက်ရေတိုးရေရှည်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်
။နံပါတ်1ကျတော့ဒီခဏနေထိုင်မှုပေါ့နော်အိမ်အဆောင်အဦးဖြစ်မယ်ပြီးတော့ဒီရိခါပိုင်းဆိုင်ရာလည်းဖြစ်မယ်ထင်တာပဲကျွန်တော်ကအခုရွာတရွာတပောက်ရံကျတော့2023ဘုံမရောက်ခင်မှာကြီးအောင်ပြန်မယ်လို့တော့ပြောကြတယ်အဲ့ရွာတရွာပေါ့အဲ့ဒါကျတော့သူတို့ဒီဒီသူဒီရဲ့အတန်ကိုနားထောင်ကြည့်အဓိကကျတော့သူကျတော့ဒီစာဝတ်နေရေးရေးပြီးတော့ခဏပြောတယ်လို့ပဲဒီအဆောင်အဦးပေါ့နော်ဒီစာဝတ်နေရေးနဲ့ပတ်သက်ပြီးလဲကျွန်တော်တို့ကအဓိကတော့ဒီတစ်နှစ်နှစ်နှစ်လောက်တော့လုံမလို့ချင်တာပဲဘာလို့လဲလဲဆိုတော့ဒီတမယိုးကြဒီစိုက်ပြူးရေးလို့ဒါပဲဖြစ်ဖြစ်ပေါ့နော်သူကျတော့အဲ့အရာလေးအချင်းယူရလို့လေ
စစ်ဘဲဒုက္ခတွေတွေလှုံ့ဆော်ရဲ့အတွက်တိကဆိုင်ခေါ်မှုတစ်ခုဖြစ်တဲ့မြေမြုပ်မိုင်းတွေကိုတခြားနေရာတွေမှာပါဆက်လက်ရှင်းလင်းဖယ်ရှားပေးဖို့တပ်မတော်ကိုအကူအညီတောင်းခံထားတယ်လို့ KBC အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခတွေတွေကိုအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်နေတဲ့ကချင်ငင်းချမ်းရေးကွန်ရက်ကတော်ခွန်ကြာကလည်းစစ်ဆောင်ဒုက္ခတွေတွေဘဲအန်တရကင်းကင်းနဲ့တိုက်ခါရှိရှိနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့ပြောပါတယ်။
အဲ့တော့ကျမတို့ဂုံတက်ခါရှိရှိနဲ့ပြန်ဖို့အတွက်ဆိုလို့ရှိရင်ကျမတို့ဒီလိုအပ်တဲ့ဒီ environment ကိုဖန်တီးပေးရမှာဖြစ်တယ်ပေါ့ဥပမာဆိုရင်စာတင်ကျောင်းလိုဟာမျိုးစစ်ပေးခန်းလိုဟာမျိုးဒါတွေကတော့ကျမတို့ဒီမရှိမဖြစ်ပြန်ပြုပြင်ပေးတာမျိုးဒီအဲ့ဒါတွေကတော့လုပ်ကိုလုပ်ရမှာပဲဖြစ်တယ်ပေါ့ပြီးတော့မှဒီသူတို့တွေလုတ်ကင်စားတောင်းနိုင်ဖို့အတွက်ဒီမိုင်းရှင်းပေးတာမျိုးတွေပေါ့ဒီရွာမှာအိမ်နေမဲ့အိမ်ကိုပဲရှင်းပေးတာမျိုးမဟုတ်ဘဲနဲ့ဒီလုတ်ကင်စားတောင်းမဲ့နေရာတွေကိုပါရှင်းလင်းပေးဖို့အတွက်လိုအပ်တယ်ပေါ့ဒါရီအကုန်လုံးလုပ်ပြီးမှပဲဒါအဲကောင်းကောင်းမွန်မွန်ပြန်ခိုင်းရင်အဆင်ပြေပါပဲ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုပ်ရည်ထုတ်ပြန်ချက်အရကချင်ပြည်နယ်မှာစစ်ဘေးဒုက္ခသည်စခန်း136ခုမှာဒုက္ခသည်တသိန်းလောက်ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်အဲ့ဒီထဲမှာအစိုးရထိန်းချုပ်ရာဒေသတွေမှာရှိတဲ့စစ်ဆောင်ဒုက္ခသည်အရတော့က9,600ကျော်ပါဝင်နေတယ်လို့လည်းပြည်ခဲတဲ့လထဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ကျမအကနွန်ပါ VOA.3 ပေးပို့တာဖြစ်ပါတယ်